အတိတ်ဆက်ဝိုင်းအနေကအကျဉ်းထောင်မှာတောက်ကြနေကကွဲလွန်သွားခဲ့တဲ့အသက်48နှစ်အရွယ်ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗာလီကိုအောင်းမေ့တဲ့အနေနဲ့မော်စကိုမြို့ကစလိုဗက်စကီစတုန်းကြောက်တိုင်စီကိုရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီတနင်္ဂနွေကတွားရောက်ကာရဝပြုခဲ့ပါတယ်။လေဆာအတွေ့ယူထိုက်တဲ့အလက်ဆီရဲ့ခွန်အားနဲ့ဆောင်ရွက်ချက်တွေကိုဂုဏ်ယူစွာမှတ်တမ်းတင်ထားပါမယ်လို့လည်းသံအမတ်ကြီးထရေစီကပြောဆိုခဲ့ပါတယ်။အလက်ဆီနာဗာလီနဲ့တကွနိုင်ငံရေးဖိနှိပ်မှုတွေကြောင့်တိတ်ဆုံးခဲ့ရသူတွေနဲ့မိသားစုဝင်တွေလှုပ်ဖော်ကိုင်ဖက်တွေနဲ့ထောက်ခံသူတွေအတွက်ဝမ်းနည်းပူဆွေးမှုလက္ခဏာအဖြစ်ဆော်လော့ဖ်စကီစတုန်းကြောက်တိုင်မှာလူတွေလာရောက်ကာရဝပြုကြတာပါ။ဆိုဗီယက်ခေတ်ကဖိနှိပ်မှုတွေအတွက်ရည်ဆွဲတဲ့မော်စကိုမြို့က Wall of Grief ဆိုတဲ့ကျေးဝါအဆောက်အုံနားမှာလဲအလက်ဆီတေဆုံးမှုကြောင့်ဝမ်းနည်းပူဆွေးနေတဲ့သူတွေဝင်မလာနိုင်အောင်လို့ရဲတို့ကအကအယံတွေချထားတာပါရုရှားမြို့အတော်များများမှာတော့အလက်ဆီတေဆုံးတဲ့အတွက်ဝမ်းနည်းပူဆွေးမှုအထိမ်းအမှား Life လွတ်နဲ့ရာနဲ့ချီတဲ့လူတွေကိုရုရှားရဲတပ်ဖွဲ့ကထိန်းသိမ်းခဲ့တယ်လို့လူခွင့်ရေးသမားတွေကပြောပါတယ်